Mima yeya she do bowing tapo when she ute song yare yakampine mongdo kyan twin. A sinin takemu and a li soyaga a lin at tabido kangwen yone. They are udin and ye don't be an song yapu. Nangano a timing and pogo don't san sujiga nyon jar tajang suya da when she do ya. Biobare. Jumpet take to reha ruin yalu or hippio. Lunu is canigo when yaw take kaja yone. Nemigan.
အခြားဘာသာစကားတွေပြောသူတွေဖြစ်တဲ့အကြောင်းမနေ့ကနေပြီးတော့မှကျင်းပါတဲ့အရေးပေါ်သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောကြားသွားပါတယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာအကြံပေးတိုက်ခိုက်သူ90ဦးခန့်ဟာတနင်္ဂနွေနေ့တနင်္လာမှာမောင်းတော့ခရိုင်နေကြားဆောက်စခန်း၃ခုကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးမြန်မာလုံခြုံရေးတပ်တွေကပြန်လည်ပစ် ူတုံ့ပြန်ဖြေဆိုပါရယ
်ဖြစ်စင်မှာပါဝင်တက်ဖို့များနဲ့တူတူအနေထားရတယ်ကျွန်းလုံးနေတဲ့ဇာတ်ကောင်တော့ကျွတ်ကျွတ်ကြီးတော့ခဏကိုရင်သာသူကျွတ်ကျွတ်ကျွန်တော်စဉ်းစားတတ်တာလေးတွေ့ပြောရတဲ့စကားတွေကလည်းအင်းကြီးလက္ခဏာတွေဆိုတော့ဖြစ်တယ်အဲ့တော့ကျွန်တော်အရှင်မြောက်တဲ့ကျွန်တော်ဖြစ်တယ်ဆိုတော့ကျွန်တော်စဉ်းစားချက်ကလေးတွေကိုကြည့်ပြီးတော့လိုအပ်တဲ့အချိန်မှာကျွန်တော်အတူတူထုတ်နေတဲ့ရေးကျွန်တော်ဆက်လက်ဆောင်ပါမယ်
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူဌာနအငြင်းနဲ့အတွင်းဝင်ဥမြင့်ကြိုင်ကလည်းဒီအကြမ်းဖက်တိုက်ခိုက်မှုဟာအဖွဲ့အစည်းတို့ရဲ့နိုင်ငံရေးအရာသွေးထိုးလှုပ်ဆော်တဲ့လုပ်ရက်ဖြစ်နိုင်တယ်လို့ယူဆကြောင်းသတင်းတောက်တွေကိုအခုလိုပြောပါရစေ။ဒီက
လေးတွေကပြောရလို့ဆိုရင်တော့သူတို့ကတိုက်ခိုက်တဲ့လူတွေကလူဝင်ကြလို့ပေါ်ပြီးတော့တိုက်ရတယ်။ကျွန်တော်ဒီမှာနေမှာတော့လူဝင်ကြဆိုတော့မရှိပါဘူး။ကျွန်တော်လူတော်ကလူဝင်ကြတဲ့လူတွေကနေတိုက်ပါတော့။အဲ့တော့ဒီမှာဒီမှာလည်းကျွန်တော်တို့ကဘောဆက်တဲ့ပုံစံကြီးဆက်ပါတယ်။အင်းလေးဆိုရတဲ့တရားဒီပုံလေးတော့ဒီလေးဆိုရတဲ့မှာဒီပုံလေးကိုကျွန်တော်တို့ဆက်ပြီးဆောင်တော့တဲ့ဒီဆောင်တော့တဲ့ပုံစံပေါ့။အဲ့ဒီမှာဒီကနေ့ရှိနေပါဘူး။ဘူးလေးရောက်တော့ဘောမရှိဘူး။ဒီလိုပဲကျွန်တော်တို့ဒီမှာလည်းကျွန်တော်တို့ရဲ့ရှိတော့မှာဒီမှာလည်းဆိုရတယ်ကျွန်တော်တို့ဘောဆက်တော့ဘောရှိတဲ့ပုံမှာပေါ့။အဲ့ဒီမှာလည်းဒီလေးကိုပြောပေးပါဘူးလေးရောက်တော့ဘောမရှိဘူး။ဒါကြောင့်ဒီလိုရောက်လာတချို့တော့အခွင့်အရေးတွေနိုင်ငံရေးတွေ့ဆုံမှုတွေအော်ပြီးတော့တိုက်ခိုက်တယ်ဒီဆောက်
ဒီတိုက်ခိုက်မှုကြောင့်ရဲရာရှိတအူးအပါဝင်တပ်ဖွဲ့ဝင်၈ဦးစုစုပေါင်း၉ဦးတေဆုံးခဲ့တယ်လို့၅ဦးဒဏ်ရာရပြီးတအူးပျောက်ဆုံးနေပါတယ်မြန်မာဘက်ကတော့အကြမ်းဖက်သမား၈ဦးရဲ့အလောင်းကိုရရှိထားပြီး၂ဦးကိုအရှင်ဖမ်းမိထားတယ်လို့ဆိုပါတယ်အကြမ်းဖက်သမားတွေဟာမြန်မာလုံခြုံရေးစခန်းတွေစီကတနက်60ကျော်အပါအဝင်အခြားလက်နက်တွေကိုလူယူသွားခဲ့ကြောင်းရဲချုပ်ဇော်ဝင်းကပြောပါတယ်။ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုသတင်းကိုကြားသိပြီးချင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေကိုခေါ်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြောင်းကြံကြားရေးဝန်ကြီးဦးဖေမင်းကပြောပါတယ်။ဒ
ီနေ့နဲ့17ရက်ဘွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆောင်ပြီးတော့တို့ဒီသက်ဆိုင်တဲ့ဝန်ကြီးဌာနများရဲ့ပတ်သက်ပုဂ္ဂိုလ်များပါဝင်ပြီးတော့ဒီဝန်ကြီးရဲ့ကျင်းပပါတယ်ဒီကနေ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီစီးပီးအားများနေထားတဲ့ပုံပြီးတော့ကျွန်တော်တို့ဒီပုံမှာသုံးသပ်မှုတွေပြုလုပ်ပါတယ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးလက်ရှိဖြစ်ကြနေတဲ့အကြောင်းကိုများဒီသိရှိစေဖို့အတွက်တော့ဒီမှာအမှုတွေအစလုံးကိုဆုံးဖြတ်ပါတယ်ဆုံးဖြတ်ပြီးတော့ဒီသက်ရှင်မှုကိုဒီနေ့ဒီမှာပဲကျွန်တော်တို့ပြောရအောင်
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဥပဒေနဲ့အညီဆောင်ရွက်ဖို့ဒေါက်ဆန်းစုကြည်ကညွှန်ကြားခဲ့ကြောင်းဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ဒီကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေဆောင်ရွက်ပြုလုပ်ကြတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေနဲ့တုံ့ပြန်ဆောင်ရွက်ကြဖို့နောက်ထပ်အကြိမ်ကိုကျွန်တော်တို့ကလည်းလေးလေးနဲ့ဆက်ပြီးကြားပါတယ်။အဲတော့ကျွန်တော်တို့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဝန်ကြီးဌာနဒီကိစ္စဒီတော့ဆက်ပြီးနေတယ်နော်ဒီရပြုံလုံးပေါ်လာတယ်နောက်တစ်ခါတော့ပေါ်လာတယ်ဆိုတော့ကျွန်တော်ဒီဖြစ်တဲ့နိုင်ငံကကသိအောင်ကျွန်တော်နေတယ်ဟိုဒီဒီရောရတဲ့ဆိုတော့တက်သွားမှာဖြစ်ပါတယ်
ဒါအပြင်အကြမ်းဖက်တိုက်ခိုက်မှုကိုအရေးယူဆောင်ရွက်နိုင်ဖို့တန်တမာရေးနည်းလမ်းနဲ့အညီအိမ်နီးချင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ဦးကျော်တင်ကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူတွေဟာဘယ်အဖွဲ့အစည်းတွေကဖြစ်တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါရယ်ဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့တယ်လို့စွပ်စွဲခံထားရတဲ့လက်နက်ကိုင်ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်